โอเคตมารอดีดอกเตอร์မျိုးမြောင်ခင်ဗျာကျွန်တော်တို့အရင်နဲ့အသက်အရွယ်ရလာမှုချိန်သာမခိုက်တော့တာကိုပြောရမှာပြီးခဲ့တဲ့ပတ်တွေတော့ကတော့ဆရာကြီးဦးနောက်မှညာထိခိုက်တာနောက်အရင်နဲ့ပတ်သက်ပြီးယူဆမှားတော့တချို့ ਨੇ သွေးတို့ဆီးတို့ကင်ဆာဖြစ်နိုင်ပုံတွေကိုအဓိကပြောပြီးမှာဒီတစ်ခေါက်တော့ဆရာကြီးနောက်ထပ်အယူဆမှားတာနဲ့နောက်ထိခိုက်ပုံတွေကိုဆက်ပြောမှာမို့အရင်တစ်ခေါက်ဆရာစပြောခဲ့တဲ့ဒီကာဒီယိုမိုက်ယိုပသီလို့ခေါ်တဲ့နှလုံးကြက်တာထိခိုက်တာကနေစပြီးတော့ရှင်းပြပေးပါလားဆရာကြီ
းဒီကာဒီယိုမိုက်ယိုပသီဖြစ်ကုန်ဖြစ်စေရုံနဲ့မကသေးဘူးနောက်တစ်ခုကဒီကျွန်တော်တို့ခေါ်တာ binge drinking ပေါ့အရက်ကိုအများကြီးအလွန်ကျွံတောက်တဲ့အစားပေါ့နော်ထားမှာတော့လူတစ်ယောက်ကတကယ်ချင်းနဲ့စုပြီးတော့တပတ်ကို2ရက်အကြောကိုတောင်းနိုင်မူအောင်ဒီမူလဲလေးတောင်းမယ်ဆိုပြီးတော့ကျွန်တော်ခေါ်တာ binge drinking ပေါ့တောင်းနိုင်တဲ့လောက်တောက်ပြီးတော့အဲ့မျိုးတောက်တဲ့လူတွေတော်တော်များများမှာနောက်တစ်ခုကဖြစ်စေတတ်တာဒီနှလုံးရဲ့နှလုံးခုန်တဲ့နှုံးပေါ့နော်ကျွန်တော်တို့ဒီခေါ်တာ arrhythmia ခေါ်တာပေါ့ဒီနှလုံးခုန်မမှန်တဲ့ယောဂါတွေဖြစ်စေတတ်တာပေါ့ဆိုတော့နှလုံးခုန်မမှန်တဲ့ယောဂါဘာဆိုလဲဆိုတော့သူကနေပြီးတော့မှနှလုံးခုန်မမှန်တဲ့ယောဂါကျွန်တော် atrial fibrillation လို့ခေါ်တာပေါ့ဒီမှာတော့အဲ့ atrial fibrillation ဖြစ်တဲ့လူတွေကြတော့မဖြစ်လဲဆိုတော့ဒီလေဖြတ်တဲ့ဖြစ်စေတတ်တယ်။ဘာလို့လဲဆိုတော့နှလုံးကခုန်မမှန်တော့တဲ့ခါကျတော့နှလုံးထဲမှာသွေး blood clot ပေါ့နော်သွေးကလေးတွေဖြစ်လာတယ်။ဖြစ်လာတဲ့အဲ့သွေးကလေးတွေကနေပြီးတော့နှလုံးခုန်ရင်းခုန်နေတစ်ချက်မှာသူကခန္ဓာကိုယ်လွင့်သွားတဲ့ခါကျတော့အုံနောက်မှာသွားပြီးတော့လေဖြတ်တာသွားဖြစ်တာပေါ့နော်။အဲ့တော့ဒီရက်တောက်တာနဲ့ရက်တောက်တဲ့လူတွေမှာ even though ကျွန်တော်တို့ဒီbench drinking မလုပ်ဘူးဆိုတော့မှပုံမှန်ရက်ကိုနေရခဏခဏတောက်တယ်ထားမှာတော့အမှုတကယ်ရနေစမတောက်ဘူးဒါပေမဲ့ဒီနေ့လိုအိမ်မှာ၃ခွက်အမြဲတောက်တယ်ညစာစားနေတယ်အဲ့ဒီလူတွေလည်းရေရှည်မှာကြတော့ဒီကျွန်တော်ခေါ်တဲ့ atrial fibrillation ဒီနှလုံးခုန်မမှန်တဲ့ယောဂါတွေဖြစ်လာတဲ့အခါကျတော့သူတို့တက်ကလေဖြတ်ဖို့အခွင့်အရေးကပုံများသွားတယ်အဲ့ဒါဒီနှလုံးမှာထိခိုက်တဲ့ဟာပေါ့နောက်ဒီရက်တောက်တဲ့ကြောင့်မလို့ blood သွေးတိုးတဲ့အခါကျတော့အဲ့သွေးတိုးယောဂါနဲ့ပဲဒီနှလုံးသွေးကြောပြတ်ပြီးတော့လေဖြတ်တာလည်းဖြစ်နိုင်ပါသေးတယ်။ဘာလို့ဆိုတော့ဒီလေဖြတ်တယ်ဆိုတာနှမျိုးပေါ့နော်။ဒီအဲသွေးကလေးတွေသွားပိတ်လို့လေဖြတ်တာလားဒီသွေးကြောတွေပေါက်ပြီးတော့လေဖြတ်တာလားပေါ့။ဆိုတော့အရက်ကြောင့်အရှင်းပြောရင်တော့လေဖြတ်တာနှမျိုးစလုံးနဲ့ဖြစ်နိုင်တာပေါ့
။ဟုတ်ကဲ့ဆရာကြီး။ဒီနေ့မှာရက်နဲ့ပတ်သက်ပြီးတော့တချို့ယူဆထားတာပေါ့နော်။တချို့လည်းတွေ့ရှိချက်လို့ပြောကြပါတယ်။အရက်ထက်မှမဝိုင်းတောက်လို့ရှိရင်ဒါနှလုံးအားကောင်းစေနိုင်တယ်ပေါ့ဆရာနော်။အဲ့ဒီပုံမှာဆရာဘယ်လို
ဟုတ်ကဲ့
တုံ့ပြန်ခြင်းလဲ
အရင်ကောင်းတဲ့မျိုးကမှဆိုတော့အရက်ကတော့နောက်ဆုံးကျွန်တော်ဒီ medical research တွေမှာကြည့်တာဒီ alcohol content တွေပဲကြည့်ကြတာပါကျွန်တော် wine ပိုကောင်းတယ်လို့ဒီ whiskey ကပိုဆိုးတယ်လို့တော့မဟုတ်ပါဘူးအဓိကကတော့ alcohol content ပေါ့နော် concentration ပေါ့
ပါတဲ့ပမာဏပြင်ရပါတော
့ဟုတ်တယ်ဆိုတော့ option ပမာဏပြင်ရဘီယာတောက်တဲ့လူနဲ့ဘီယာတပလင်းတောက်တဲ့လူနဲ့ whiskey တစ်ပတ်လောက်တောက်တဲ့လူကတော့တစ်စီးရဲ့အတိုင်းပဲလေ whiskey တစ်ပတ်ကတော့ပို့ပြီးတော့ပြင်းတာပေါ့ပို့ပြီးတော့ထိတာပေါ့ဒါပေမဲ့ကျွန်တော်တို့အဓိကကတော့ဒီ wine ပိုကောင်းတယ်ဆိုတာမဟုတ်ပါဘူးပိုဆိုးတယ် wine ကကျွန်တော်တို့နော်ဒီအထမင်းတို့ channel အသားကင်တို့နဲ့စားရတာပို့ပြီးတော့တောက်လို့ကောင်းတယ်စားလို့တောက်လို့ကောင်းတယ်ကြောင့်မလို့ပို့ပြီးတော့တောက်မိတဲ့အခါကျတော့နောက်ဆုံးကြတော့လေတကယ် alcohol in content in India တော့သွားတူတာပေါ့နော်ဆိုတော့ wine ကြောင့်မလို့မှတ်ဉဏ်ကောင်းတယ်ဆိုတာကျွန်တော်တို့ဒီ research မှာလုံးဝ evidence မရှိပါဘူးဆိုတော့ကျွန်တော် patient တွေကျွန်တော်မြင်ပြောပါတယ်အဲ့နှလုံးကောင်းအောင်လို့ wine တောက်မဲ့အစား exercise လုပ်ပါလားအစားအသောက်ကိုစင်ကျင်ပါလားဟုတ်ကဲ့အဲ့ဒါတွေကနှလုံးအတွက်အများကြီးအကျိုးရှိပါတယ်ဆိုတော့တောက်ချင်တဲ့လူရောသိတဲ့အတိုင်းပဲဒီအရက်တောက်လို့နှလုံးမှတ်ဉဏ်ကောင်းတဲ့အရက်တောက်လို့ဒီ wine တောက်လို့နှလုံးကောင်းတယ်ဆိုတာနှလုံးကမဟုတ်ပါဘူးဆိုတော့ကျွန်တော်ကလေးကတခါလေးရှင်းရှင်းလင်းလင်းပြောချင်ပါတယ်အဲ့တော့ wine ကဘီယာထက်ကောင်းတယ် wine ကဘူးစီးတဲ့ကံကလုံးဝမဟုတ်ပါဘူးအကျက်မှန်တယ်များဆိုးတာကြီးပါလား
ဟုတ်ကဲ့ဆရာကြီးအဲ့တော့ယူဆမှားသွားတဲ့သဘောပေါ့ဆရာနော
်ဟုတ်ကဲ့
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကတော့ဒီကြောက်ကပ်အပိုင်းပေါ့ဆရာကြီးကြောက်ကပ်ဖေးလေးရောကြောက်ကပ်အားနေသွားတာပေါ့နော
်ဟုတ်ကဲ
့ဟာအလုပ်ကောင်းမလုပ်တော့တာပေါ့အဲ့ဒါကရောဘယ်လိုပဲပုံဖြစ်သွားတာလဲဆရာကြီ
းဒီကြောက်ကပ်ရဲ့ဒီက function ပေါ့နော်ကျွန်တော်အဓိကကြောက်ကပ်ဘာလို့လဲဆိုတော့ဒီသွေးထဲမှာရှိတဲ့မကောင်းတော့တဲ့ဒီအညစ်အကြေးတွေကိုတဲ့ waste ပေါ့နော်အဲ့မလိုအပ်တဲ့ဟာတွေကိုကြောက်ကပ်ကစစ်ပြီးတော့မှကျွန်တော်စီးရီးကနေကြောက်ကပ်ကနေထုတ်ပြစ်တယ်ပေါ့ဆိုတော့ဒီရက်တောက်ချင်အဖြစ်ဒီကြောက်ကပ်ရဲ့ပုံမှန်အလုပ်ကိုသူသွားထိခိုက်စီတာပေါ့ဒါကြောင့်မလို့ဒီအညစ်အကြေးတွေကိုဆွန့်ပစ်ဖို့ဟာဟိုမှာအရင်ကလောက်မဆွန့်ပစ်နိုင်ဘူးပေါ့အဲ့တော့ခန္ဓာကိုယ်မှာအညစ်အကြေးတွေကဂျန်ကိုကုန်တင်းသလောက်မကုန်ပါဘူးပေါ့နောက်တစ်ခုကဒီရက်ကြောင့်မလို့လေဒီဟိုက်ဒရေးရှင်းဖြစ်စေတယ်ပေါ့နော်ဒီရေ
တက်ခံချက်မှု
ရသူကရေဒီယိုလည်းပို့ပြီးတော့ဆွန့်ထုတ်တာပေါ့ဆိုတော့ပုံမှန်အညစ်အကြေးတွေကိုမထုတ်ပြည့်အပြင်အဲ့တော့ရေဒီယိုအများကြီးစီးကနေဆွန့်တွတ်တဲ့ခါကျတော့ dehydration ကိုဖြစ်စေတာပေါ့ကျွန်တော်ပြောလို့ပေါ့ခန္ဓာကိုယ်မှာရေဓာတ်အရင်အနေဝါတော့အဲ့တော့ခန္ဓာကိုယ်မှာရေဓာတ်အရင်အနေဝါတော့အဲ့ဒါကကြောက်ကပ်ကိုပြန်ထိခိုက်စေတယ် ဆိုတော့ကြောက်ကောက်ကိုထပ်တည်ရအဲ့ဒါအပြင်အရက်တောက်တဲ့တွေမှာအမှုရေချနေရကြတော့ပို့ပြီးတော့ဒီအရက်က effect ကပို့ပြီးတော့ဖို့ဆိုးတာပေါ့ဒီရေချအားနေတဲ့လူတွေမှာအရက်တောက်တဲ့ခါကျတော့အရက်က effect ကပို့ပြီးတော့ခန္ဓာကိုယ်ကပို့ပြီးတော့ထိကြိုက်တာပေါ့အဲ့ဒါကြောင့်ရပြီးတော့အသက်ကြီးတဲ့လူတွေမှာဒီ dehydration ပေါ့ရေချအားနေကြောင့်မလို့တခြားအဲမလိုလားတဲ့ complicate ဟို
null set တွေဆိုကြတယ
်ကျိုးဆိုးကျိုးတွေပေါ့ဥပမာချုပ်လဲတာတော့မူလဲတာတို့အဲ့ဒါတွေပါကျွန်တော်တို့ဖြစ်စေတတ်တာပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်တစ်ခုကတော့ဒီအသေးအပိုင်းကိုဆရာလက်ပြောခဲ့ပါတယ်ဒီအသေး enzyme တွေထုတ်တာနည်းသွားတာအသေးအဓိကအရက်ကိုခြေဖြဲတဲ့ခါကျတော့အသက်ကြီးရတာနဲ့များဒီအသေးရဲ့အာကျလာပြီးတော့အသေးကျုံတာပေါ့နော် cirrhosis တချို့လဲရေပြင်းဆွဲတာလို့ခေါ်ကြတာပေါ့
ဟုတ်ကဲ့
အဲ့ဒါအပြင်ဆရာကြီးဒီအသေးကိုထိခိုက်တာဆရာပြောချင်တာရှိသေးလား
အဲ့ဒီကလုံတော့ပါဒီထက်တော့အော်နောက်တစ်ခုကပေါ့ဒီအဓိကတော့ဒီအရက်ကဒီ cell ခန္ဓာကိုယ်က cells ရဲ့အလုပ်ကိုသွားပြီးတော့အနှောက်ယှက်ပေးတာပေါ့ဒီကဘယ်လိုကြောက်ကမှလဲကြောက်က cells ရဲ့ဒီအညစ်အကြေးဆွတ်တဲ့ function ကိုထိခိုက်တယ်ဒီအသေးမှာလည်းဒီကန်ဆာမဖြစ်ခင်ဒီအသွေးပြင်းရေပြင်းဆွဲယောဂမဖြစ်ခင်မှာဟိုကဒီအသေးရဲ့ပုံမှန်အလုပ်ဖြစ်တဲ့ဒီခန္ဓာကိုယ်ရဲ့ဓာတ်တွေကိုညီမျှအောင်လုပ်ပေးနေတဲ့ဒီ metabolism ပေါ့နော်အဲ့ဒါကိုပါသွားထိခိုက်တာပေါ့ဆိုတော့ခန္ဓာကိုယ်မှာကတော့ဒီအသေးကျုံတဲ့ယောဂတို့အသေးခြောက်တဲ့ယောဂတို့အသေးကန်ဆာမဖြစ်ခင်မှာဟိုကပုံမှန်လုပ်နေကြဒီအသေးရဲ့ function ကိုတော့ထိခိုက်စေတာပေါ့လုံးတင်းတလောက်ဟိုကောင်းတင်းတလောက်ကောင်းအောင်မလုပ်နိုင်ဘူးပေါ့အသေးကဖြစ်တဲ့အထိ cell စီတာပေါ့နော်ဆိုတော့အမျိုးဖြစ်နေတယ်ပဲတည့်ရဲ့အတိုင်းပဲအသေးခြောက်တာတို့အသေးချွတ်တာတို့အသေးကန်ဆာဖြစ်တဲ့ခါကျတော့လေအဲကျတော့တကယ်ကိုစိုးစိုးရွားဖြစ်နေပြီပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ